မလေးရှားနိုင်ငံမှာဖမ်းဆီးခံထားရသူ40နဲ့ကိုဗစ်ကပ်ရောဂါကာလပိတ်မိနေတဲ့တရားမဝင်မြန်မာနိုင်ငံသား68ဦးစုစုပေါင်း138ဦးကိုပထမဆုံးအကြိမ်ဖြစ်တန်ရုံးအစီအစဉ်နဲ့နေရက်ပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမကမအေးမှာပါ။မလေးရှားနိုင်ငံကလူဝင်မှုထိသိမ်းရေးစခန်းတွေမှာဖမ်းဆီးခံနိုင်ရသူတွေအပါအဝင်တရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသား138ဦးကိုပထမဆုံးအကြိမ်ဖြစ်ဒီကနေ့ပဲနေရက်ပြန်ပို့ပေးခဲ့ကြောင်းမလေးရှားနိုင်ငံမြန်မာတန်ရုံးကအလို့သမားတန်ရာရှိဦးအောင်စုံမင်းကပြောပြပါတယ်။
ကြပါသမားတို့ဒီနေ့ကတော့ဆေးရောင်းမှုအလို့သမား90ကျော်ပေါ့90ပေါ့နော်89 90ပေါ့နော်အဲ့တော့ပို့ပါတယ်အဲဟိုကန်နေရသူကလည်းပါတယ်အလို့သမား10ယောက်လောက်လည်းပါတယ
်မလေးရှားနိုင်ငံကတရားမဝင်တွေကိုပထမဆုံးအကြိမ်ဖြစ်ပို့ပေးခဲ့တာဖြစ်ပြီးတရားမဝင်မြန်မာနိုင်ငံသား1000ကျော်ကတော့နေရက်ပြန်ဖို့စီရင်ပေးသွင်းထားတာပါနေရက်ပြန်တဲ့သူတွေကိုတော့မြန်မာပြည်ရောက်တဲ့အခါမှာမိသားစုနဲ့ဆက်သွယ်နိုင်ဖို့ပရိဟိတအဖွဲ့တွေကဖုန်းကပ်လေးတွေပေးဝေနေပါတယ်ဒီကနေ့ပြန်ပို့လိုက်တဲ့လူတွေထဲမှာတော့ဒီကနေ့နေရက်ပြန်ပို့ပေးလိုက်တဲ့သူတွေထဲမှာတော့ကလေးငယ်တွေကိုဝင်ဆောင်နေနဲ့ကျမ်းမာရေးချွတ်တဲ့သူတွေပါဝင်တယ်လို့လဲကွာလာလန်ပူလေစိတ်မှာနေရက်ပြန်မဲ့မြန်မာနိုင်ငံသားတွေကိုအကူအညီပေးနေတဲ့မြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ
်ဒီနေ့စကူးကျင်းမှာ release လိုက်မှာဆိုရင်တော့ကျွန်တော်တို့ဒီမလေးရှားရောက်ရှိနေတဲ့အထောက်အထားမဲ့မြန်မာနိုင်ငံသားတွေပေါ့ဒီစူးစိုက်ကြုံနဲ့ပထမဦးပြန်လာကြတယ်ပေါ့ပြန်တဲ့နေ့တွေမှာလည်းကျွန်တော်တို့အကြောင်းမျိုးကြောင့်ကျမ်းမာရေးမကောင်းတဲ့လူတွေကိုဝင်ဆောင်ပြီးရင်လည်းဒီအဲ့တော့ဒီတို့သာကလေးတန်ငယ်တွေပေါ့ပေါင်းမလဲဖန်စီတင်တဲ့ကံနဲ့မှာဖန်ခံထားတဲ့မြန်မာနိုင်ငံသားတို့ပေါ့တော့ပေါင်းတယ်ပေါ့ဒီဟိုမြန်မာတန်ရုံးကဆောင်ပြီးကျမရဲ့မကောင်းတဲ့လူတို့တစ်ဖက်တစ်လမ်းကနေပြီးတော့မလေးရှားမှာရှိပရိုင်ဂျာဖွဲ့ရတယ်လို့ဝိုင်းဝန်းပြီးဆောင်ပေးတယ်ပေါ့
ဒီကနေ့နေရက်ပြန်သူတွေကိုတော့မလေးရှားနိုင်ငံမှာတရားမဝင်နေထိုင်သူတွေပေးဆောင်ရမယ်။ဒဏ်ကြေးသက်တာခွင့်ရရှိပြီးလေရင်စရိတ်ကတော့ကိုယ့်ဖာသာကြားခံကြရပါမယ်။တရားမဝင်နေထိုင်သူမြန်မာနိုင်ငံသားတွေကပ်ရောဂါကာလမှာနေရက်ပြန်နိုင်ဖို့အတွက်လွန်ခဲ့တဲ့လအနည်းငယ်ကလေးကမြန်မာနိုင်ငံသားရေးဝန်ကြီးဌာနနဲ့မလေးရှားနိုင်ငံကမြန်မာတိုင်ရုံးကမလေးရှားအစိုးရကိုညှိနှိုင်းခဲ့ရတာဖြစ်ပြီးနောက်ထပ်ပြန်မဲ့သူတွေအတွက်လည်းထပ်ညှိနှိုင်းရအောင်မှဖြစ်တယ်လို့လည်းမလေးရှားနိုင်ငံမြန်မာတိုင်ရုံးကတန်အမတ်ကြီးဦးစိန်ဦးကပြောပြပါတယ်
နောက်ထပ်အတွက်ဆိုရင်နောက်တစ်ကြိမ်ကျွန်တော်တို့တစ်ခါထပ်ပြီးတော့ညှိနှိုင်းရမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။
အဲ့တော့တစ်ခေါက်ချင်းစီလိုက်ပဲဆွေးနွေးပြီးတော့ပြင်ဆင်ပြဖြစ်ပြီးတော့စဉ်စက်မပြရဖို့ကအခုချိန်မှာတော့ဟုတ်တယ်မလွယ်သေးဘူးလို့ကျွန်တော်ထင်ပါတယ
်ခင်ဗျာခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကန်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒါကြောင့်လဲနေရက်ပြန်ဖို့စည်ရင်ပေးသွင်းထားတဲ့တရားမဝင်အလုတ်သမား1000ကျော်ရှိနေပါတယ်နေရက်ပြန်ဖို့ကခက်ခဲတဲ့အခြေအနေတွေကြောင့်တရားမဝင်နီးလန်းနေတဲ့စ조사ရင်းမလေးရှားထိုင်းနယ်ဇက်မှာဖမ်းဆီးခံရသူတွေလည်းအများပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ကိုကူးသမားတွေရဲ့တားကောင်တွေအဖြစ်ကြောက်ရွံ့သွားကြရတာပါကိုဗစ်ရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်ခဲ့တာကတော့18ဦးထိရှိသွားပါတယ်ကျမမအေးမှာသတင်းပြပို့နေတာဖြစ်ပါတယ်ရှင်